အခြေခံလောကလာဇာနဲ့အချိန်ဘိုခြေအပါအဝင်ဆက်ယုံလုပ်သားတွေရဲ့ခံစား권တွေကိုမပေးလိုကြတဲ့အတွက်ရန်ကုန်တိုင်းစံပုစုံတွေကလုပ်ငန်းရှင်အများစုဟာအမြဲတမ်းဝန်တန်းတွေနေရာမှာအချိန်ပိုင်းနေစားအလုပ်တမားတွေပဲဒုက္ခလာဇာနဲ့နဲ့အစားထိုးခံလာကြပါတယ်ဒီတော့အတွင်းမှာလည်းအလုတ်သမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုတ်ရှင်အလုတ်သမားအငင်းပွားမှုတွေကအတော်များလာတယ်လို့အလုတ်သမားတမကတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ
်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတ်သမားအခွင့်အရေးကိုလက်လူရှုပြီးဥပဒေမဲ့လုပ်ရက်တွေကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့အလုတ်သမားတမကတွေကပြောပါတယ်အလုတ်သမားတွေကသူတို့ရတဲ့နဲ့အခွင့်အရေးတွေကိုဆန္ဒပြတောင်းဆိုတဲ့အခါမှာတော့သူတို့ကိုအလုတ်ကဖြုတ်ပစ်ပြီးလွတ်လပ်သွားတဲ့နေရာတွေမှာစာချုပ်စာတမ်းမလိုတဲ့နေစားအလုတ်သမားတွေကိုအခကြေးငွေနည်းနည်းနဲ့အစားထိုးခန့်လိုက်ကြပါတယ်။ဒါကရန်ကုန်တိုင်းကစက်မှုဇုံတွေမှာလက်ရှိကြုံနေရတဲ့ပြဿနာတွေဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားတမက္ကများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒမြင့်က VOA ကိုပြောပါတယ
်။အချို့တွေကပါမနေဝန်တန်းတွေကိုဖြုတ်ချပြီးတော့ဒီနေစားပေါ့နော်ဥပဒေကျွန်တော်ဒီဘောကောင်းနဲ့ခေါ်ခိုင်းကြရတယ်ပေါ့နော်ကာမင်းနေကြလို့ရှိရင်ဒီကောင်ကလည်းကပေးရမယ်အခြားတော့အထုခံစားပွဲလေးပေးရမယ်ပေါ့နော်အဲ့တော့သူတို့ကကာမင်းနေတပားလေးအကြောင်းမျိုးကြားပြီးတော့ဥပဒေနဲ့ချက်ကြီးမပေးရဆက်ကောင်မျိုးတွေရှိတယ်လို့စိတ်ညစ်ပြီးဖြောက်အောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလုပ်သမားတွေကနေစားပြည့်ပြန်လို့ဝင်ရောက်လာတဲ့ပုံစံမျိုးကဒီဘောကောင်းနဲ့ခိုင်းကြလို့ခိုင်းတယ်ချုပ်ချင်တဲ့ချုပ်တယ်ဒီလိုအချိန်ကြီးကမှဒီကမှအများစုစိတ်ကြီးခံစားနေရတယ်ပေါ့နော်
နေစားအလုတ်သမားကိုအထယ်ကျုပ်ဆက်ယုံနေမှာအစားထိုးခန့်လာတဲ့အလေးအထကိုစက်မှုဇုံဆက်ယုံအများစုကကျင့်သုံးနေကြတာပါဒီနည်းနဲ့အလုတ်သမားတွေရဲ့လှုပ်အားကိုအမျက်ထုတ်ဖို့ကြိုးစားလာကြတယ်လို့သွေးစည်းညင်ညွတ်သောသမက္ကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ
်စူပီတာမဲမှာလည်းအဲ့လိုပဲရှင်ဘာလို့ဆိုတော့အဲ့ကန်ဆိုင်လို့ပြောမလားဘယ်လိုပြောမလဲနေစားလို့ပြောမလားအဲ့လိုဝင်နေနေရကြတော့သူကဖြုတ်ပလိုက်နေနောက်ပိုင်းကြက်တနာမဖြစ်ဘူးကြောက်ကြီးတွေမျက်နှာကြီးတွေလည်းပေးပြမလို့ကဟိုนี่เนี่ยตีอ่ะโอ้ทีนี้จะตะลาวอยู่ทีหาจะตะลาวอยู่เอาลูกไปได้ขาจ้าก็โหฝ่ามินิวินเนี่ยนี่ตัวปู่ภิแล้วโหลงวันที่โชว์ปู่ยาไอ้หนูดูนี่ตัวก็เหมือนอู้ฉะล่ะด้วย
အနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ PR တွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။အထည်ချုပ်လုပ်ငန်းတချို့လည်းကုန်ကျမ်းမရတာ၊လုံခြုံရေးစိုးရင်ရတာတွေကြောင့်ပိတ်လိုက်ရတာတွေလည်းရှိပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာနိုင်ငံခြားယင်းနှိမ့်နှံမှုရဲ့83ရာခိုင်နှုန်းကျော်ကတရုတ်ဖြစ်လာတယ်လို့ ISP မြန်မာရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။စစ်ကောင်စီဘက်ကလည်းပြည်ပယင်းနှိမ့်နှံမှုတွေပြန်ပြီးတိုးတက်လာတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တချို့မှဖော်ပြထားပါတယ်။ပြည်တွင်းအခြေအနေတွေကြောင့်မြန်မာပြည်ထဲကထွက်သွားတဲ့နိုင်ငံဆောင်ကအထည်ချုပ်လုပ်ငန်းတွေကိုတရုတ်လုပ်ငန်းရှင်တွေကပြန်ဝယ်လိုက်တာကြောင့်အထည်ချုပ်လုပ်ငန်းကပြန်လည်ပတ်လာတယ်လို့အလုတ္တမအရေးလုံနေသူတွေကပြောပါတယ်။ဒါပေမဲ့အလုတ္တမအခွင့်အရေးချိုးဖောက်ခံရတာတွေနဲ့နစ်နာမှုတွေကတော့အရင်ကထက်ပိုများလာတယ်လို့ပြောပါတယ်။လက်ရှိမှာလည်းအထည်ချုပ်လုပ်ငန်းအများစုမှာတရုတ်နဲ့ကိုရီးယားလုပ်ငန်းရှင်တွေကနေရာယူထားပါတယ်။အလုတ်ရှင်အလုတ္တမအငင်းပွားမှုအများဆုံးကြုံနေရတဲ့စက်ရုံတွေကလည်းတရုတ်လုပ်ငန်းရှင်ပိုင်တဲ့စက်ရုံတွေများတယ်လို့ဒေါ်မိုးစန္ဒမြင့်ကအခုလိုပြောပါဗျာ
။ကျမတို့အဖွဲ့ချုပ်ဖြာရှိနေတယ်ဒီအဖွဲ့ဝင်စက်ရုံတွေမှာတော့ဒီ order တွေရဲ့အခြေအနေကပုံမှန်မရှိဘူးပြတ်လက်သွားတာမျိုးလည်းရှိသလို order ရဲ့ဒီနောက်ဆုံးလက်ကျန်တွေကိုဖြတ်နေတဲ့အတွက်ဟိုဒီအစမတန်ခေါ်ပြီးတော့လေတက်နေတာမျိုးတွေလည်းရှိတယ်ပေါ့နော်။ရခင်ကာလအခြေအနေမျိုးနဲ့တော့စက်ရုံတော်များများမှာ order ပုံမှန်လက်တက်နေတဲ့အခြေအနေမျိုးကကျမတို့သတိရအောင
်စစ်ကောင်စီအာဏာယူပြီးတဲ့နောက်မှာအလုတ်သမားတမက္ကတွေကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြီးညာလိုက်တဲ့အတွက်အခုလိုအချိန်မှာအလုတ်သမားတွေကိုအကာအကွယ်ပေးမဲ့အဖွဲ့အစည်းကမရှိတော့ပါဘူးကဲယောဂါနဲ့အာဏာသိမ်းမှုကြောင့်ပြည်တွင်းမှာအလုတ်ကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့တယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်အဲ့ဒီအထက်မှာအထည်ချုပ်လုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းကပိုပြီးတော့ထိခိုက်ခဲ့တာပါအလုတ်ကင်ဆုံးရှုံးရသူတွေထဲမှာအမျိုးသမီးဥယေကအမျိုးသားဥယေထက်ပိုများပါတယ်။အလုတ်လက်မဲ့ရဲ့နောက်ဆက်တွဲကစာဝတ်နေရေးကျက်သေးတဲ့ပြဿနာတွေအပြင်နောက်ဆက်တွဲကိစ္စတွေကိုပါတက်ရောက်နိုင်တယ်လို့အလုတ်သမားအရေးကိုကြီးဆောင်ရွက်နေသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။